2016အမေရိကန်သမ္မတရွေးကောက်ပွဲရလက်အပြောင်းလဲဖြစ်အောင်ရုရှားကဂျာဝင်နှောက်ယှက်ခဲ့မှုရှိခဲ့သလားဆိုတာကိုပြည်ထောင်စုထောက်လှမ်းရေးဘူရို FBI ကစုံစမ်းနေတယ်လို့ FBI အကြီးအကဲကပြောလိုက်ပါတယ်ဒိုနယ်ထရမ့်ရဲ့ရွေးကောက်ပွဲစီရင်ရေးတာဝန်ရှိသူတွေနဲ့ရုရှားအစိုးရကြားမှာပူးပေါင်းဆောင်ရွက်မှုတွေရှိခဲ့သလားဆိုတာပါဝင်တဲ့စုံစမ်းမှုတွေလုပ်နေတယ်ဆိုတာအမေရိကန်အောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှတင်းလာနေကြားနာပွဲအတွင်း FBI ညွှန်ကြားရေးမှူး James Comey ကပြောကြားခဲ့ပါတယ်ဒါအပြင်သမ္မတဟောင်းဘရက်အိုဘားမားကထရမ့်ရဲ့တယ်လီဖုန်းကိုကြားဖြတ်နားထောင်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့လည်းအထောက်အထားတွေမရှိဘူးလို့ပြောပါတယ်အပြည့်စုံကိုတော့မတ်ဆုမြတ်မွန်ကတင်ဆက်ပါမယ
်အမေရိကန်ပြည်ထောင်စုအပေါ်ရုရှားခေါင်းဆောင်တွေကိုယ်တိုင်ညွှန်ကြားတဲ့ထောက်လှမ်းမှုတွေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှတင်းလာနေတဲ့ကကြားနာပွဲလုပ်ခဲ့ပါတယ်အာနာယရီပပ်ဘလစ်ကန်ပါတီလွှတ်တော်အမတ်တွေရောဒီမိုကရက်အမတ်တွေပါပါဝင်တဲ့ထောက်လှမ်းရေးကော်မတီကြားနာပွဲမှာFBI ညွှန်ကြားရေးမှူး James Comey နဲ့အမျိုးသားလုံခြုံရေး Agency NSA ညွှန်ကြားရေးမှူးရေတပ်ဗိုလ်ချုပ်ကြီး Michael Rogers တို့လာရောက်ထွက်ဆိုခဲ့ကြပါတယ်။2016သမ္မတရွေးကောက်ပွဲတုန်းက Donald Trump ရဲ့စီးရုံးရေးအဖွဲ့တာဝန်ရှိသူတွေနဲ့ရုရှားအစိုးရကြားမှာဘလို့ဆက်နွယ်မှုတွေရှိခဲ့တယ်လဲဆိုတာအပါအဝင် American ရွေးကောက်ပွဲရလဒ်တွေအပြောင်းလဲဖြစ်သွားအောင်လို့ရုရှားအစိုးရကဆောင်ရွက်ခဲ့သလားဆိုတာ FBI ကစုံစမ်းမှုတွေလုပ်နေတယ်လို့ညွှန်ကြားရေးမှူး James Comey ကအတည်ပြုပြောသွားခဲ့ပါတယ်။
I have been authorized by the Department of Justice to confirm that the FBI, as part of our counterintelligence mission, is investigating the Russian government's efforts to interfere in the 2016 presidential election.
တရားရေးဌာနရဲ့ညွှန်ကြားချက်အရကျွန်တော်အတည်ပြုပြောနိုင်တာကတော့ကျွန်တော်တို့ရဲ့တံပြန်ထောက်လွှဲရေးဆောင်ရွက်ချက်အရ2016ရွေးကောက်ပွဲမှာရုရှားအစိုးရကဝင်ရောက်ဆွတ်ဖက်ဖို့ကြိုးစားခဲ့သလားဆိုတာကို FBI ကစုံစမ်းနေပါတယ်အဲ့ဒီစုံစမ်းမှုတွေထဲမှာ Trump စီယုံရေးအဖွဲ့ဝင်တွေနဲ့ရုရှားအစိုးရကြားတစုံတရာဆွနယ်မှုရှိခဲ့သလားသူတို့ရွေးကောက်ပွဲအောင်နိုင်ရေးအတွက်ရုရှားနဲ့ပူးပေါင်းဆောင်ရွက်မှုတစုံတရာရှိခဲ့သလားဆိုတဲ့စုံစမ်းမှုတွေလည်းပါဝင်ပါတယ်တခြားတံပြန်ထောင်လိုက်ရေးစုံစမ်းမှုတွေလိုပဲဒီစုံစမ်းမှုအတွင်းမှာလည်းပြစ်မှုကျူးလွန်မှုရှိမရှိဆိုတာကိုသုံးသပ်သွားမှာဖြစ်ပါတယ်ထိတ်တန့်လျှော့ဝှက်ထားတဲ့စုံစမ်းနေစေကိစ္စဖြစ်တာမို့ဘလို့ဘယ်သူတွေကစုံစမ်းမှုတွေလုပ်နေတယ်လဲဆိုတာကိုကျွန်တော်မပြောနိုင်ပါဘူး
ရွေးကောက်ပွဲမဲဆွယ်အဖွဲ့တွေနဲ့ရုရှားထောက်လှမ်းရေးတွေကြားလျှို့ဝှက်ပူးပေါင်းကြံစီတယ်ဆိုတဲ့အထောက်အထားတစ်စုံတရာမတွေ့ရသေးပေမဲ့ဒီကိစ္စကိုဆက်ပြီးစုံစမ်းသွားမှာဖြစ်တယ်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌဒေးဗစ်နျူနက်စ်ကကြားနာပွဲမှာပြောသွားပါတယ်။ရုရှားနဲ့ပတ်သက်တဲ့စုံစမ်းမှုတွေမှာထိတ်တန့်လျှို့ဝှက်ထားတဲ့အကြောင်းအရာတွေကိုသတင်းပေါက်ကြားအောင်ဘသူကလုပ်နေတာလဲဆိုတာကိုလည်းလွှတ်တော်ကော်မတီကစုံစမ်းသွားမှာဖြစ်တယ်လို့သူကပြောပါတယ်။Mr. Trump ရဲ့နယူးယောက်မြို့က Trump Tower ကတယ်လီဖုန်းတွေကိုသမ္မတဟောင်းဘရက်အိုဘားမားကြားဖြတ်ထောက်လှမ်းခဲ့တယ်ဆိုတော့သမ္မတ Trump ရဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့လည်းတနင်္လာနေ့ကကြားနာပွဲမှာလွှတ်တော်အမတ်တွေကမေးခွန်းထုတ်ခဲ့ကြပါတယ်။ FBI ဌာနအတွင်းအသေးအချာစုံစမ်းခဲ့ပေမဲ့ထောက်လှမ်းခဲ့တယ်ဆိုတဲ့အထောက်အထားတွေမတွေ့ခဲ့ရပါဘူးလို့ FBI ညွှန်ကြားရေးမှူး James Comey ကဖြေကြားခဲ့ပါတယ
်။ With respect to the president's tweets about alleged wiretapping directed at him by the prior administration,I have no information that supports those tweets and we have looked carefully inside the FBI.
သူကိုအဓိကထားပြီးအရင်အစိုးရကဖုန်းတွေကိုကြားပြခိုးနှားထောင်တယ်လို့သမ္မတ Twitter ပေါ်မှာရေးသားခဲ့တာနဲ့ပတ်သက်လို့အဲ့ဒီရေးသားချက်မှန်ကန်တယ်ဆိုတာထောက်ပြနိုင်တဲ့အချက်လည်းကျွန်တော်တို့မှမရှိပါဘူး။ FBI ဌာနအတွင်းမှာဒီကိစ္စကိုသေသေချာချာစုံစမ်းခဲ့ပါတယ်။တရားရေးဌာနနဲ့တရားရေးဌာနလက်အောက်ကအဖွဲ့အစည်းတွေအားလုံးမှလည်းအထောက်အထားမရှိဘူးဆိုတဲ့အလားတူအဖြေကိုကြားနာပွဲမှာမျှဝေပေးဖို့ကျွန်တော်ညွှန်ကြားထားပါတယ်။Twitter လူမှုကွန်ရက်ပေါ်မှာသမ္မတရေးသားချက်တွေမှန်တယ်လို့ပြောနိုင်မယ့်အထောက်အထားအချက်အလက်တွေ FBI မှာမရှိပါဘူး
။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Devin Nunes ကလည်း Trump Tower ကဖုန်းတွေကြားဖြတ်ခိုးနှားထောင်ခံခဲ့ရတယ်ဆိုတာမဟုတ်ဘူးလို့သူတို့ကော်မတီကသိထားတယ်လို့ပြောပါရယ်။ဒါပေမဲ့သမ္မတ Trump နဲ့သူ့ရဲ့အနီးကပ်အကြံပေးတွေအပေါ်တခြားနည်းနဲ့ထောက်လှမ်းခဲ့တယ်ဆိုတာဖြစ်နိုင်တယ်လို့လည်းဆိုခဲ့ပါရယ်။တနင်္လာနေ့က၄နာရီကြာတဲ့ကြားနာပွဲအတွင်းနောက်အမေရိကန်ရွေးကောက်ပွဲတွေကြာရင်ရုရှားကဂျာဝင်နှောက်ယှက်မှုတွေလုပ်လိမ့်အောင်မယ်လို့ခန့်မှန်းထားကြောင်း FBI အကြီးအကဲရော NSA အကြီးအကဲကပါပြောသွားခဲ့ကြပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာကွဲပြားမှုတွေရှုပ်ထွေးမှုတွေဖြစ်အောင်အပြင်အမေရိကန်ရဲ့ဒီမိုကရေစီစနစ်အပေါ်တန်တရားဝင်အောင်လို့ရုရှားကအောင်အောင်မြင်မြင်နဲ့ဝင်ရောက်နှောက်ယှက်နိုင်ခဲ့တဲ့အတွက်လာမယ့်ရွေးကောက်ပွဲတွေကြာရင်လည်းအလားတူနှောက်ယှက်မှုတွေလုပ်အောင်မှာဖြစ်တယ်လို့ FBI ညွှန်ကြားရေးမှူး James Comey ကပြောပါတယ်။ရုရှားရဲ့ထောက်လှမ်းမှုနဲ့ပတ်သက်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကြားနာပွဲလုပ်နေစမှာပဲ။အင်ဂျူရောပြောခွင့်ရသူ Sean Spicer ကလည်း Trump စီယုံမဲဆွယ်ပွဲအဖွဲ့တွေနဲ့ရုရှားကြားမှာလျှို့ဝှက်ဆောင်ရွက်မှုတွေမရှိဘူးလို့အင်ဂျူရောသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။သူအနိုင်ရအောင်လို့သူ့ရဲ့စီယုံရေးတာဝန်ရှိသူတွေက ရုရှားနဲ့ပူးပေါင်းလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေဟာရွေးကောက်ပွဲမှာရှုံ့နှိမ်ခဲ့တဲ့ဒီမိုကရက်တို့ရဲ့လှုပ်ကြံပြောကြားမှုတွေဖြစ်တယ်လို့သမ္မတထရမ့်ကလည်းကြားနာပွဲမလုပ်ခင်နိုင်ပိုင်းအလို့မှာ Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်ရှင်။